ဗြိတိန်နိုင်ငံသား2ဦးကိုတတ်တက်ကြဲခံဖြစ်နေဖန်ဆီးခံနေရတဲ့ဒီမြန်မာအလုံသမား2ဦးကိစ္စကိုထိုင်းဝန်ကြီးချုပ်နဲ့တွေ့တဲ့အခါမှာသမ္မတကြီးကဆွေးနွေးမယ်လို့သိရလို့ပါရှင်
။ဒီကတော့ဗျာအဲ့ဒီမှာမတင်ငါဘူးဆိုပြီးတော့မှဆွဆွဲထားတဲ့မြန်မာနိုင်ငံသားဆွေပြောင်းလုပ်သားနဲ့ပတ်သက်ပြီးတော့ဘယ်ကောက်မှရှိတဲ့မြန်မာတန်ယုံကလည်းကျွန်တော်တို့ကောင်စစ်တွေ့ဆုံမှုပေါ့လေ။တွားရောက်ပြီးတော့အခုညီပေးဖို့ဒီဥပဒေပညာရှင်နဲ့လုံနိုင်ရှိပါတယ်။အဲ့တမရီးတဲ့ထိုင်းဝန်ကြီးနဲ့တွေ့ခါမှာစုပြောစုဆွေးနွေးဖို့ရှိပါတယ်အဓိကကတော့နံပါတ်၁ကတော့ကျွန်တော်တို့ကစုံစမ်းစစ်ဆေးမှုတွေကဥရည်နဲ့ညံ့ညံ့တတလုပ်ဖို့ပေါ့နှစ်ကတော့အဲ့မြန်မာနိုင်ငံသားတွေနဲ့ထိုင်းဥပဒေကပေးထားတဲ့အခွင့်အရေးတွေအားလုံးကိုရယူနိုင်ခွင့်ရှိဖို့ပေါ့အဲ့ဒီနှစ်ခုကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ
်ဟုတ်ကဲ့ဒီအမှုနဲ့ပတ်သက်ပြီးတော့ဝန်ကြီးတို့အနေနဲ့ရအောင်ရှင်အခုဘယ်လိုများသုံးသပ်ပါလဲရှင်
ဒါတရားစီရင်ရေးကိစ္စဖြစ်တဲ့ကြောင့်မလို့ကျွန်တော်တို့ကမှန်နေမှားတယ်ဒါတွေကိုကျွန်တော်တို့ကမပြောပါဘူးကျွန်တော်တို့ပြောတာတော့အဲ့ဒီမှာမတင်ငါမှုနဲ့ဆွဆွဲခံရတဲ့သူတွေဟာအဲထိုင်းကျန်တဲ့နိုင်ငံသားတွေလိုပဲညှတာတဲ့စစ်ဆေးမှုနဲ့ပွင့်လင်းမြင်သာတဲ့တရားစီရင်မှုနောက်တစ်ခါရတဲ့ရတဲ့ခွင့်အရေးတွေခံစားနိုင်ခွင့်ဒါတွေအလုံးရဖို့ကျွန်တော်ပြောနေတာဖြစ်ပါတယ်ဟိုတရားစီရင်ကိစ္စနဲ့ပတ်သက်လို့ကျွန်တော်ကဝင်ပြီးတော့မှတ်ချက်ပေးဖို့အကြောင်းမရှိပါဘူး
။ဟုတ်ဟုတ်ကဲ့မနေ့ကကောင်စစ်ဝင်တို့သွားပြီးစစ်ဆေးတဲ့အခါမှာဒီကလေးတွေကဆွဆွဲခံရတဲ့ဆိုတဲ့သဘောမျိုးလူသက်တရားခံမဟုတ်နိုင်ဘူးဆိုတဲ့သုံးသက်ချက်မျိုးတွေဟိုတွေ့ရပါတယ်။ဆိုတော့ဝင်ကြီးတို့အစိုးရအနေနဲ့ရောဒီအမှုကိုအခုလေ့လာမိသလောက်ဆိုလို့ရှိရင်ဘယ်လိုများမြင်ပါလဲလို့ပါရှင်ဟုတ်ကဲ့
။မဟုတ်ရကျွန်တော်ကဒါတော့ဒီအချိန်မှာမှတ်ချက်မပေးပါတော့ကလေးတွေရဲ့ပြောဆိုချက်နောက်တစ်ခါ channel ထောက်ထားတဲ့ဒါတွေအားလုံးကိုမူတည်ပြီးတော့မှကျွန်တော်ဘက်ကတင်ပြတင်တာကိုတင်ပြမှာပေါ့အခုချိန်မှာကျွန်တော်ကဒါကိုမှန်ပြီးမှားပြီးဘာဖြစ်တယ်ညာဖြစ်တယ်ဆိုတော့ကောက်ချက်သွားတာမျိုးတော့ကျွန်တော်လောဆယ်မလုပ်ပါဘူ
းဟုတ်ကဲ့ပါဒီကနေ့ဆိုရင်ပဲရှင်အခုဒီရဲတပ်ဖွဲ့ကနေပြီးတော့တရားစီရင်ရေးအထူးရဲတပ်ဖွဲ့ရုံးကိုသူတို့အစီရင်ခံစာတင်သွင်းလိုက်ပါတယ်ဒီကလေးတွေရဲ့အမှုနဲ့ပတ်သက်ပြီးတော့ဒီကလေးတွေကိုကြိုတင်ကြံစီမှုတို့ဒီလူသတ်မှုတို့မဒိမ့်မှုတို့ပစ္စည်းခိုးယူမှုနောက်တစ်ခါထိုင်းနိုင်ငံတွင်တရားမဝင်ဝင်ရောက်မှုတွေနဲ့ဖမ်းဆီးအပြစ်ပေးဖို့ဆိုပြီးတော့တိုက်တွန်းတာတွေ့ရပါတယ်ရှင်ဝင်ကြီးတို့အနေနဲ့ရောရှင်ဒီကလေးတွေအတွက်ကိုနောက်အဆင့်တက်ပြီးတော့ဘာတွေများလုပ်ပေးဖို့ရှိပါလဲရှင
်ဟုတ်ကျွန်တော်ဒီလောက်တော့ကျွန်တော်တန်ယုံတွေဘက်ကကျွန်တော်တို့ဒီထိုင်းရှေ့နေတွေပေါ့နော်ဒါတွေလည်းကျွန်တော်တို့ဆက်သွယ်ပြီးတော့ကျွန်တော်တို့နဲ့ပူးပေါင်းလုပ်နေတာရှိတယ်အဲအသေးစိတ်အခြေအနေတော့ကျွန်တော်တို့မနက်ခင်းတော့တော့တရင်ထုတ်ပြန်နိုင်နေမှာထင်ပါတယ်ကျွန်တော်တို့ဘက်ကဆောင်ရွက်ချက်ကိုတော့
ဝင်ကြီးတစ်ဆက်တည်းမေးပြရစီရှင်ဒီဟောင်ကောင်ကဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့ကျင်းမုံတည်င်းစာတို့မှာဖော်ပြတဲ့နဲ့ပတ်သက်ပြီးတော့ဝေဖန်တာတွေလည်းတွေ့ရပါတယ်ဆိုတော့လေဒီဟောင်ကောင်ကဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့ဝင်ကြီးတို့အစိုးရကရောဘလို့မြင်ပါလဲဘလို့သဘောရှိပါလဲရှင
်ဟုတ်ဒါကတော့ကျွန်တော်တို့ကတခြားနိုင်ငံတွေမှာဖြစ်တဲ့ဖြစ်ပျက်လို့ပါပဲဒါကတော့တခြားနိုင်ငံရဲ့ပြည်တွင်းရေးလို့ပဲကျွန်တော်မြင်တယ်အဲကျွန်တော်တို့ဘက်ကတည်င်းကိုပထမဆုံးထိန်းသိမ်းလုပ်နေတာတော့အဲ့တော့ကျွန်တော်တို့နဲ့ချိတ်ဆက်ထားတဲ့သတင်းဖလှယ်ထားတဲ့သတင်းဌာနတွေအားလုံးကအနောက်နိုင်ငံသတင်းဌာနတွေပဲဖြစ်နေတော့သူတို့ရဲ့ရေးသားချက်တွေအားလုံးကရှုထောင့်တစ်ခုတည်းရဟာပဲပါနေတယ်အဲဒါမှမဟုတ်ကျွန်တော်ကအစပိုင်းမှာကျွန်တော်ကမထည့်တာပေါ့နော်နောက်ပိုင်းမှာကျွန်တော်ကပြန်ထည့်တယ်ပထမအချိန်မှာထည့်တဲ့အခါမှာနှစ်ဖက်လုံးကဟာပါတယ်နောက်တော့ကျေးမှုမှာပါတဲ့အခါကျတော့ခေါင်းစစ်တက်တာကအစတစ်ဖက်သက်ဖြစ်နေကြအောင်လို့ကျွန်တော်ရဲ့ဖေ့စ်ဘွတ်မှာကျွန်တော်ပြန်ထောက်ပြပါတယ်ထောက်ပြပြီးနောက်မှာနောက်ပိုင်းထွက်တဲ့ထက်ကြီးတဲ့သတင်းတွေမှာတော့ခင်ဗျားတို့တွေ့ပါလိမ့်မယ်အဲ့နှစ်ဖက်လုံးကအခြေအနေတွေကိုကျွန်တော်တို့ဖော်ပြတယ်အဓိကတော့ဘာဖြစ်နေတယ်ဆိုတဲ့သတင်းအချက်အလက်ကိုကျွန်တော်တို့ကပဲပေးချင်တာပါဒီနိုင်ငံပိုင်းသတင်းစာတစ်ခုနဲ့တစ်ဖက်ဖက်ကိုပဲလိုက်ပြီးတော့ comment ပေးတဲ့သုံးသပ်ပြီးတော့ဆုံးဖြတ်ပေးတဲ့ဟာမျိုးမဖြစ်အောင်ကျွန်တော်တို့ရှောင်နေတော့ကြောင့်မလို့အဲတချို့ပြည်တွင်းမီဒီယာနဲ့ရေးသားမှုပြီးတော့ကွာကောင်းကွာနိုင်တာပေါ့
ဟုတ်ကဲ့ဝင်ကြီးအနေနဲ့ရအောင်ရှင်ဒီဟောင်ကောင်ကဆန္ဒပြပွဲနဲ့ပတ်သက်ပြီးဘယ်လိုမြင်ပါလဲရှင
်ကျွန်တော်တို့ကဒါတရုတ်နိုင်ငံရဲ့ပြည်တွင်းကိစ္စပဲပေါ့နော်တရုတ်နိုင်ငံမှာဒါကပေါင်ပတ်သက်တူအလုံးအဖြစ်ရှိရမယ့်ကိစ္စပဲကျွန်တော်တို့ကဒါကိုဘာမှမှတ်ချက်မပေးပါဘူးတရုတ်နိုင်ငံကိစ္စတွေမဟုတ်ပါဘူးဘယ်နိုင်ငံမဆိုခင်ဗျားတို့အမေရိကန်နိုင်ငံပါဝင်ဒီလိုမျိုးဖြစ်နေတဲ့နိုင်ငံကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ကဘာမှမှားကြီးကျွန်တော်တို့မှတ်ချက်ပေးခြင်းမရှိပါဘူး
ခုလိုဖြစ်ကြတဲ့အတွက်ဝင်ကြီးဦးရထုတ်ကိုကျေးဇူးတင်ပါတယ်ရှင်